Yeah, Dr. Tin Sukmia. Ja de kinga pi sun do are US ASEAN Summit, American ASEAN Thai Di Suni we ma. Myanmar naingan NUD အစိုးရရဲ့အခန့်ကဏ္ဍကိုအတက်စရာတွေဖြစ်ခဲ့ကြပါတယ်။တချို့လည်းပဲအတက်ကြပါတယ်။ဒီဆွေးနွေးပွဲရလနဲ့ပတ်သက်ပြီးတော့ဆရာအမြင့်ကိုအရင်ဆုံးအကြံဉာဏ်သုံးသပ်ပါခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်လည်းဟိုအတက်စရာသတင်းကြီးတစ်ခုလို့သဘောတူပါတယ်ခင်ဗျာ။ကျွန်တော်တို့အရင်ရင်ဗမာဒီမိုကရေစီရေကို1988ကတည်းကနေတွက်လို့ရှိရင်နိုင်ငံတကာစင်မြင့်မှာတန်တမာရေးရာအရာဆောင်မှုတွေမှာဒီတချီကတော့ဟိုပို့ပြီးတော့တိတိတသာဟိုတိုးတက်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အစိုးရကလည်းဟို George Bush နဲ့ကျွန်တော်တို့ဝန်ကြီးတယောက်နဲ့တွေ့တာတပါညာရှိတော်လည်းပဲဒီတချီကတော့အာဆီယံနဲ့ဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့လက်ထောက်နိုင်ငံရဲ့ဝန်ကြီးနဲ့တခြားပေါ်တွေလွတ်တော် Congress ကအကောင်းဆုံးအနေနဲ့တွေ့နိုင်တဲ့အဆင့်ဟာဟိုနည်းနည်းအဆင့်မဟုတ်ဘူးဟိုတခြားဟိုကျွန်တော်တို့စူးစမ်းမှုတွေနဲ့ဆိုင်ရင်ဒီနောက်ဆုံးတန်တပန်ရေးအောင်မြင်မှုဟာအထူးရပြီးတော့အတက်ဆရာလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ပါတယ်အတက်ဆရာဖြစ်တယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့အကျိုးသက်ရောက်နိုင်မှုဘယ်လောက်ရှိမလဲဒီကအတက်ဆရာတွေဒီကကြားခဲ့ရတဲ့စကားတွေဟာဘယ်လောက်ထိလက်တွေ့ထိရောက်လာနိုင်တယ်လဲဥပမာအဖြစ်သူကစာနာမှုအထောက်ပံ့ပေးမယ်ပြောတာလည်းကြားပါတယ်သူကတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဆက်ဆံရေးမှာတန်တမာအစင်းချောချတာတွေကိုတွေ့ရပါတယ်တချို့နိုင်ငံကြီးတွေဟာတန်မကြီးအစင်းကနေပြီးတော့တန်ယုံယာကြီးတောင်းခံချောချီတာဖဲပေါ်လေ CDA အစင်းကိုချောချလာတာတွေ့ရပါတယ်အဲ့ဒီဟာတဲ့အပြင်ပိုပြီးထိရောက်တဲ့လူဆောင်ချက်တွေများတွေ့လာနိုင်ပါသလားဆရာ
ဟုတ်ကဲ့ဒီမျော်လင့်ချက်ကလည်းဟိုထားတဲ့နဲ့မေကွန်ကြီးတစ်ခုဖြစ်တယ်ဒီကနေ့ပြည်သူလူထုဘက်ကကြည့်လို့ရှိတော့ကဒီလောက်လေးနဲ့တော့ဟိုအရာပြေရောလို့ပေါ့နော်အာမနာကပြောပါရင်တိတ်ကြီးတော့ထိရောက်တာလို့ယူဆလို့မရနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကောင်စီဟာလူတွေတက်ရွာတွေမြှို့တဲ့ကာလပေါ့နော်။နောက်တစ်ခါဒီရွေးချယ်တင်မြှောက်ရင်းခံရတဲ့အရင် NLD အစိုးရခေါင်းဆောင်တွေကိုမတရားသဖြင့်ပေါ့လေထောင်ချတာတွေဖြစ်နေတော့ကဒီလိုတန်တမာရေးရာတဆင့်တက်လာရုံနဲ့ကတော့တဲ့အချင်းအမြင့်ပြည့်ရေးဆိုတာတော်တော်ဝေးသေးတယ်လို့ကျွန်တော်မြင်နေဟုတ်ကျွန်တော်အာမတက်စရာတော့မဟုတ်ဘူးသူတို့လက်တွေ့ကြကြအဲ့လိုကျွန်တော်မြင်ပါတယ်အာဆီယံအစိုးရပြောတဲ့ခုနောက်ဆုံး quad ပေါ့နော်လေးနိုင်ငံစုမှာလည်းပမာအရေးဟာဟိုလေးနိုင်ငံတော့ကအာဟိုဒီမိုကရေစီလမ်းညပြောင်းရောင်းရေးဆိုပြီးမနေရပဲလို့ပြောလာတော့ဒါလည်းဟိုတုတ်တက်တာပေါ့နော်တိုးတိုးလေးပဲကျွန်တော်အမြင်ကတော့တလောက်နဲ့မရသေးဘူးလို့ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ကွတ်ဆိုလို့ကျွန်တော်ကွတ်နဲ့ပတ်သက်တဲ့ဟာကိုလည်းပဲကျွန်တော်ကြားပါတယ်ကျွန်တော်တွေ့ပါရဲ့ဒါပေမဲ့အဲ့ကွတ်ရဲ့ပြောတဲ့အထက်မှာအဲ့လေးနိုင်ငံတဲမှာပါတဲ့အိန္ဒိယတို့ဂျပန်တို့ကမြန်မာနိုင်ငံအရေးဟာအရေးကြီးတယ်ဒေသတွင်းလူမျိုးရေးကထိခိုက်နေတယ်ဘာညာပြောတဲ့နေရာမှာတော့သဘောတူကြတယ်အဲ့ conclusion မှာသဘောတူဒါပေမဲ့လုပ်ပုံလုံနည်းနဲ့ပတ်သက်ပြီးတော့အမေရိကန်တို့အာဩစတြေးလျတို့ရဲ့ချင်းကပုံချင်းကနဲ့မတူဘူးလို့ကျွန်တော်ထင်ပါတယ်သူတို့ပေးတဲ့ pressure မျိုးကိုအိန္ဒိယတို့ဂျပန်တို့ဆီကမရနိုင်ဘူးလို့လည်းကျွန်တော်ထင်ပါတယ်ဆရာဘယ်လိုတွေ့ကြလဲ။အ
ဲ့လည်းအမှန်ပဲကျွန်တော်လည်းအဲ့လိုသဘောပေါက်တယ်။အိန္ဒိယကနှုတ်အဖြစ်ဖြစ်စီဟိုဒီမိုကရေစီလို့ကတော့ဟိုဘုထောင်ကရှစ်စစ်ချင်းကြီးကပြောလာတာအာသူကအဲ့လိုဂျပန်ကလေဆိုစကောဝင်လာကလေးကဂျပန်ရဲ့ဗမာနိုင်ငံမှာထားတဲ့ပေါ်စီဟာကျွန်တော်တို့ခင်မတ်တဲ့လောက်ခိုင်မာတောင်တင်းရင်းမရှိတာတော့အမှန်ပဲအခုတော့လေဒီနေ့နိုင်ငံကအခင်းကျင်းမှာဒီကုအမေရိကန်မှာတက်တက်လာတဲ့သမ္မတလက်ထက်မှာဒီအာရှပစိဖိတ်အဲအင်ဒိုပစိဖိတ်ဆိုတဲ့အသုံးလုံးနဲ့တော်တော်လေးအခိုင်အမာမာကြီးကြီးပြင်းပြင်းနဲ့လှုပ်လာတဲ့အနေအထားဟာတော့အလကားတော့မဖြစ်ပဲနဲ့ဒီဟာဒီဆုံးတရားမြန်မာနိုင်ငံရဲ့အပေါ်မှာကျိုးတက်မှုရှိလာနိုင်တယ်။ဘာလို့ဒီရှိမလဲဆိုတော့ကျွန်တော်တို့နည်းနည်းတော့ဟိုအမှန်ရကက်သေးတယ်။ဘာလို့ဒီကျွန်တော်မြင်လာတော့အဲတလောက်မကတိုးတက်ပြီးတော့ဒီအမေရိကန်ဥဆောင်မှုပေါ်လေထွေးပြီးပြန်ပေါ်ဟိုတိုးတက်လာနိုင်စရာလည်းရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုအခုလောလောဆယ်မှာတော့အမေရိကန်ပြည်ပင်လျင်အာဆီယံကိုစီတန်းကတင်ပြီးတော့အာဆီယံတို့လုပ်နေတဲ့ဘုံသဘောတူညီမှု9ရက်ပေါင်းပြင်ကပဲတွန်းနေရတွေ့ရပါတယ်။အဲ့ဒါကြုံလွန်ပြီးတော့ဘာမှသူတို့ initiative လုပ်လာတာမတွေ့ရဘူးဆိုတော့ဒါဝါဆရာ อาเซียนရဲ့ငါးချက်ကိုကြော်လွှားနိုင်လာလိမ့်မယ်လို့ဆရာမျှော်မှန်းပါလား
အာဆီယံရဲ့ချိတ်ကပ်မှုလမ်းကြောင်းဟာတောင်ကိုပြောင်းနေတယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့လို့အာဆီယံရဲ့မှာဘာလို့စစ်တပ်ကိုဦးစားပေးတဲ့နိုင်ငံတချို့လည်းရှိနေတော့ခါတော်တော်ခက်တယ်ဟိုမိကုန်းတဲ့ရဲ့ဖြစ်အာဆီယံရဲ့ပုံစံပေါ်ဒီမှာရခက်နောက်ကျသွားပြီလို့ကျွန်တော်မြင်ပါတယ
်ဆိုတော့အမေရိကန်ဥဆောင်ပြီးတော့အာဆီယံဘူပေါင်းတဲ့ကထူဖောက်လုံးလာနိုင်တဲ့အလားအလာတော့တွေ့မိပါလားဆရာ
။ဒါနဲ့ဖြစ်စေချင်တာပဲရှိပြီ people တော့တော်တော်ခက်တယ်ခင်ဗျ။အဓိကအသာရှိကတော့ဒီတိုင်အမေကျွန်တော်တရုတ်နိုင်ငံရှိတယ်။ရုရှားနိုင်ငံရှိတယ်။ဒီနိုင်ငံကြီးနဲ့အမေကချိန်ထိုးရပါလိမ့်မယ်။အဲ့တော့ချိန်ထိုးပြီးမှသာလေဒီအာဆီယံဘောင်ကကျော်ပြီးတော့ဖြစ်ပါစေအကြောင်းရှိတယ်။မဖြစ်ဘူးလို့တော့ပြောလို့မရဘူး။ဆိုတော့ကျွန်တော်တော့ခလာမဲ့
ရေရောင်းတော့မမြင်သေးဘူးခင်ဗျဟုတ်ကဲ့နောက်ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်သူတို့စီးပွားရေးလုပ်ဖို့အဆင်ပြေစေချင်တယ်ဘယ်အစိုးရတက်တယ်ဆိုတော့အဓိကလူလူတိုင်းကတွေ့ကြပါတယ်ဒါပေမဲ့အခုမြန်မာနိုင်ငံစစ်ကောင်စီလက်ထက်မှာဖြစ်နေတဲ့ကိစ္စတွေအခြေအနေတွေမှာတော့တရုတ်တို့မျှော်မှန်းတဲ့စီးပွားရေးလုပ်နိုင်လောက်တဲ့တည်ငြိမ်မှုတို့ဘာလို့ရောရှိပါရဲ့လားအဲဒီတော့ဒေဝဒါကိုကျေနပ်နေသလားဒီခါကိုပြောင်းလဲထိုင်အောင်သူတို့ကမစင်းစားလေဘူးလားဆိုတော့ကျွန်တော်တွေ့မိရဆရာ
ဒီကတော့ဘဝမှာဒီမှာတူတက်တဲ့သူကတော့အပိုင်ပိုင်မီရပဲလို့သူကတွေ့ပြတာကြက်ဒါကြောင့်သူ့ရဲ့ဂျူးစီဝါကလည်းရုပ်မသွားဘူးအနေချင်းတော့ပြင်မယ်ဒါပေမဲ့တစ်ချိန်တည်းမှာသူ့ရဲ့မဟာဂူရန်ဘီဟာမြောက်ကျယူရဂျီဂျီရတခုမှပြစ်ပြခြင်းမရှိရနဲ့သူကတိုးလို့သာလာတယ်သူ့ရဲ့ဖြစ်ပြတယ်ဒါကြောင့်ဒီကတော့ဘမောင်ကြီးကအမကတည်းရတာလည်းရင်းမြူမရတာလည်းရင်းမြူသူတို့ကြိုးစီဝါရနေပါပဲဖြစ်နေတယ်တေယုတ်ကတော့ကျွန်တော်အများကြီးပေါ့နော်ဟိုပုံဆိုးတာရောပုံကောင်းတာရောမညင်ဘူးခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာ Now Russia ဒီမှာ American ကမြန်မာနိုင်ငံ Democracy အင်အားစုကို NUG ကိုငွေကြေးအချင်းကူညီရပဲထားပါတော့ဒါပေမဲ့ Russia ကူညီတာစစ်လက်နက်ကူညီတာဆရာအဲ့ဒါကပိုပြီးတော့မှထိရောက်နေသေးတယ်ဆိုတော့အဲ့ဟာဝန်နိုင်ရှင်မယ်ဆိုရင်လည်းပဲအမေရိကန်ရဲ့ကတိစကားတွေဒါငွေကြေးအကူအညီတွေစစ်ကောင်စီကိုရုရှားပေးနေတဲ့အကူအညီနဲ့စာရင်သိပြီးတော့မရှင်းသာဘူးလို့ဖြစ်မနေဘူးလားဆရာ
။ဒီအရလေးမနေခင်ဗျာ။ဘာကြောင့်လဲဆိုတော့အခုနောက်ဆုံးကာလာသိန်းတဲ့စစ်ကောင်စီကလက်နဲ့ဟိုအကူအညီသူကလောက်ချက်ဖြစ်တဲ့အတွက်သူလိုရင်းနဲ့လက်နဲ့ရရင်သူကပြီးတော့တရုတ်ကလည်းအရင်လောက်မပေးတော့အခါမှာသူကတကယ်ကောင်ကိုကိုကိုကြီးပေါ့နော်သူရုရှားကိုတွေးသွားတယ်ရုရှားကလည်းဟိုတတိယကန်စားအဆင့်လောက်နည်းနည်းပြီးပေးခြင်းရောင်းခြင်းပြည်နိုင်ငံဆိုတော့အကြိုက်တွေ့တာပေါ့အဲ့တော့ပြည်သူလူထုတူမီနဲ့ရှင်နေတဲ့ပြည်သူလူထုလောက်ကတော့ရုရှားလက်နက်ကအများမှဟိုအာသာလာပေါ့ဆိုတော့ရုရှားရဲ့ကူညီဟာစစ်ကောင်စီကအများမှလက်တလုံးရေရိုးပါခင်ဗျကျွန်တော်မြင်ပေါ့နော်တရင်တော်တရုတ်ကိုအော်ကိုခဲ့တယ်နာဝတာနာအဖပဲပါအဲ့ဒါလေရေတူအဆင့်လောက်တာစစ်ကောင်စီအတွက်တစ်စက်အတွက်ပေါ့နော်အတုံးချပြီးတော့နောက်ပိုင်းသူဟာ policy ရေတူပြန်လဲ review လုပ်ပြီးတော့အမေရိကန်လက်နက်တွေရရင်လို့ကြိုးစားရတယ်ဒါလည်းမအောင်မြင်ဘူးဒါပေမဲ့လို့အခုရေတူသဘောမျိုးနောက်ကရေတူပေါ့နော်သူကတစ်စက်ရုရှားတွေကရတော့သူကရေတူသဘောမျိုးလို့အဲစစ်တပ်ဟာဟိုပေါင်းဝတ်ချီရနေတယ်လို့မြင်ပါတယ်ဒါကြောင့်အမေကွန်ရပြောရင်အမေရိကန်ဘက်ကတော့ကျွန်တော်မြင်တာကတော့နောက်ဆုံးအတုံးလုံးအပြောဆိုကြီးကတော့ဒါလက်နဲ့ပြေဖို့လုံးဝစိတ်ကူးမရှိပဲနဲ့အဲတခြားနည်းတွေသာသူဟိုကုညီရတဲ့ဘောရှိတော့ကျွန်တော်တို့အမေရိကလည်းအများကြီးတော့အားရစရာအာမြင်ဘူးလို့ကျွန်တော်ဟိုကျွန်တော်သုံးသပ်ပါရခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးဆရာရဲ့မှတ်ချက်ကိုကြားချင်တာကတော့တော်တော်လေးလူတိုင်းမကြိုက်တဲ့ကိစ္စတခုဖြစ်ပါတယ်တချို့ကပြောကြတာပါဆရာအဲ့ဒါကတော့တချို့ပညာရှင်တွေသုံးသပ်သူတွေလည်းပြောကြတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြည်ပင်ပြောင်းလဲရေးအတွက်ဆရာနာရှင်စနစ်ကိုတိုက်ဖြတ်ဖို့အတွက်ဖိအားပေးတယ်ပရက်ရှာပေးတယ်ဆိုပေမဲ့အဲ့ဒီဖိအားဟာအဲ့ဒီဆရာနာရှင်စနစ်ကြာဆုံးရေးအတွက်အထောက်အပံ့မဖြစ်ဖ ೇನೆ ပြည်သူကသာနစ်နာစေတယ် backfire ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီဖိအားပေးတဲ့ဝါဒကိုတချို့ကမတိုက်ကြပါဘူ
းဟုတ်ကဲ့အဲဒီလိုတုံးကြီးချစ်ကြတော့ကျွန်တော်တို့ဘုနာပေါ့တုံးနေတာကလန်ဒန်ငါနေပြီးဘာမအဲ့ကိုလက်မှတ်ထိုးကြတယ်ကဒီဆန့်ရှင်ကိစ္စတွေကိုသီအိုရီရနိုင်ငံရေးပညာရှင်မျိုးမျိုးကအ ုံးသက်ကြပါတယ်ကျွန်တော်ကတော့ပြည်သူလူထုဘက်ကပဲကြည့်တော့ဟာပြည်သူလူထုကတော့ဆန့်ရှင်းကိုလိုချင်တာပဲစစ်အာဏာရှင်ထိမဲ့ဟာကိုလိုချင်တာပဲဆိုတော့ကကျွန်တော်အမြင်ကပြည်သူလူထုနိုင်ငံရေးအမြင်ကလို့ကြည့်လို့ရှိရင်ဒီနိုင်ငံရေးသိပ္ပံပေါ်မောက်ခါတွေ30တူတွေ30ချက်ကဆရာပေါ်ကနေပြီးတော့ပါတီလူတွေကိုကာပြီးတုံ့တက်ချက်ဖြစ်ပြီးလက်တွေ့မကြပဲနဲ့ပြည်သူလူထုလိုချင်တဲ့ဖိအားတိုက်အားတွန်းအားဆိုတော့မပါပဲနဲ့တော့စစ်ကောင်စီစစ်ဆိုတာပြုတ်မှာမဟုတ်ဘူးရပ်မှာမဟုတ်တဲ့တွေ့ဖိအားရောတွန်းအားရောဆွဲအားရောပြည်သူလူထုရဲ့တောင်းကန်အားတွေရောကပေါင်းမှသာလေရမှာဖြစ်တယ်တွေ့ကျွန်တော်ဆင်ရှင်ကိုအပြစ်တင်ခြင်းဟာသီအိုရီရလေဒါပြောရင်သာဖြစ်ပြီးလက်တွေ့မကြဘူးလို့မြင်ပါတယ်ခင်ဗျဟုတ်ပြီ